ကြာသေးခင်လာပိုင်းကပဲအိန္ဒိယနဲ့မြန်မာနိုင်ငံဆိုရကအိန္ဒိယခွဲထွက်ရေးသဘောတွေကိုပူးပေါင်းစစ်ဆင်ဖို့သဘောတူထားတာကြောင့်နာဂတောင်နဲ့နေဆက်လန်ခီမှာလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့စစ်ဆေးမှုတွေရှိနေသလိုနာဂခွဲထွက်ရေးသဘောတွေအဖွဲ့အစည်းအချင်းချင်းကြားမှာလည်းအယူအဆမတူတဲ့အတွက်အကြမ်းဖက်တိုက်ခိုက်မှုတွေကလည်းကြီးထွားနေခြင်းဖြစ်ပါတယ်။ပြီးတော့မကြာခဏဌာနေအဖွဲ့အစည်းတွေကဆန္ဒပြတပိတ်မှောက်မှုတွေကြောင့်ကာလန်ပိတ်တာမျိုးတွေလည်းရှိနေပါတယ်။နေဆက်ကိုသွားဖို့အတွက်ပထမဆုံးနယူးဒေလီကနေမိုင်းထောင်ရှိဝေးတဲ့နာဂလန်ပြည်နယ်ကိုသွားရပြီးနာဂလန်ပြည်နယ်ရဲ့ဒုတိယမြို့တော်ဒီမာပူကနေအိန္ဒိယနယ်စပ်မွန်ဒေတာမြမပြည်အနောက်မြောက်ဖက်နာဂတောင်တန်းလေဟယ်မြို့နဲ့နီးတဲ့နိုင်ငံနယ်စပ်ကိုဘတ်စကားနဲ့စီးပြီးထွက်ခွာလာခဲ့ပါတယ
်အခုကျွန်တော်ဒီမပူကနေပြီးတော့မွန်ဒေတာကိုညကားစီးကိုစီးပြီးသွားနေတာဖြစ်ပါတယ်ကားထွက်တဲ့အချိန်မှာလုံခြုံရေးရဲတပ်ဖွဲ့တွေကနေပြီးတော့ဘေးကနေခြံရပြီးမှဆယ်စီးကျော်လောက်တစုတဝေးတည်းတော်လောင်းကိုဖျက်ရတာဖြစ်ပါတယ်အဲဒီနေရာတွေဟာဓမြရံနဲ့လက်နက်ကင်သဘုံအဖွဲ့တို့ရှိတတ်တဲ့အတွက်ကြောင့်အခုလိုလုံခြုံရေးအစီအမံတွေနဲ့သွားရလို့သိရပါတယ်ဒီမပူကနေပြီးတော့မွန်ဒေတာကိုညလောကားစီးသွားပြီးတော့မနေ့မှရောက်မှာဖြစ်ပါတယ်
ခီးရတဲ့ကားတွေလုံခြုံရေးအပြည့်နဲ့စုပြီးသွားရတယ်လမ်းမှာလည်းအိန္ဒိယစစ်တပ်ရဲ့စစ်ဆေးဂိတ်တွေကနေရာအနှံ့ရှိနေပါတယ်ပြီးတော့ပစ္စည်းရောလူကိုပါစီးဆက်ဆက်စစ်ဆေးတာတွေရှိပါတယ်မတင်ကားတဲ့ပစ္စည်းနဲ့လူဆိုရင်ကားပေါ်ကဆင်ခိုင်းပြီးမင်းများစစ်ဆေးတတ်ပါတယ်အခုလိုအဆောင်အကျများပြားနေရတာကလည်းဒီနယ်မြေတွေမှာနိုင်ငံရေးစစ်ရေးရမငြိမ်းချမ်းတဲ့အတွက်အညွှောင်းနယ်မြေလို့သတ်မှတ်ခံထားရတာကြောင့်ဖြစ်ပါတယ်မွန်ဒေတာတွေမှာနာဂခွဲထွက်ရေး NSCN KE လို့ခေါ်တဲ့မြမပြည်နာဂတောင်မှာခိုးလုံနေတဲ့ဥက္ကပလံဦးဆောင်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ကထိ ंछ ုတ်ထားတဲ့နယ်ဖြစ်ပါတယ်။လောလောဆယ် NSCN K ဟာအိန္ဒိယအစိုးရနဲ့အပြည့်အခရက်စရေးသဘောတူထားတဲ့အတွက်သွေးထွက်တန်ယုံမှုတွေတော့မရှိပါဘူး။နာဂလူမျိုးတွေဟာနှစ်ပေါင်းများစွာတောင်တန်းဒေသတွေမှာလွတ်လပ်စွာနေထိုင်ပြီး1880လောက်မှာအင်္ဂလိပ်ရဲ့အုပ်ချုပ်မှုအောက်မှာရောက်ခဲ့ပါတယ်။ပြီးတော့1900နောက်ပိုင်းမှာတော့နှစ်နိုင်ငံဘက်ကနာဂလူမျိုးစုကိစ္စတွေကိုလုပ်ဖို့အတွက်နာဂကလပ်ဆိုပြီးဖွဲ့စည်းခဲ့ပါတယ်။ပြီးတော့နာဂအမျိုးသားကောင်စီ NNC ကိုလည်းဖွဲ့စည်းခဲ့ပါတယ်ဒုတိယကမ္ဘာစစ်ပြီး NNC ရဲ့စရုပ်ထားမြောက်ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဖီဆိုဟာမြန်မာနိုင်ငံမှာနှစ်အတန်ကြာနေပြီးနာဂပြည်လွတ်မြောက်ရေးအတွက်မြန်မာခေါင်းဆောင်တွေနဲ့တွေ့ခဲ့တယ်လို့သိရပါတယ်1948နောက်ပိုင်းမှာတော့အိန္ဒိယရောမြန်မာပါအင်္ဂလိပ်လက်အောက်ကလွတ်မြောက်ဖို့အစပြုနေတဲ့အချိန်ဖြစ်ပါတယ်အဲ့ဒီမှာဒေါက်တာဖီဆိုဟာအိန္ဒိယနိုင်ငံကိုရောက်လာပြီးအိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီနဲ့တွေ့ဆုံပါတယ်ပြီးတော့နာဂပြည်တရားလွတ်လပ်ရေးကိုအလိုရှိတယ်လို့တောင်းဆိုပါတယ်အဲ့ဒီတော့ကအဖြစ်ပြက်တွေကိုအရင်ကနာဂပြည်လွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူဦးစောစားကနေအခုလိုရှင်းပြပါတယ်
။မမကန်တရားပြောတယ်ခင်ဗျားတို့လွတ်လပ်ရေးလူချင်းနဲ့ဒါအိန္ဒိယရဲ့အုပ်ချုပ်မှုမလူချင်းမစွန်းဒါပြတာပဲလေခင်ဗျားတို့အတန်းအမှကျွန်တော်ကတော့အုပ်ချုပ်မှုအစင်းမရှိပါဘူးလို့ပြောလိုက်တယ်1948အကတ်စ်လ14ရက်နေ့ကျွန်တော်ကလွတ်လပ်တဲ့လူမျိုးဖြစ်တယ်ဆိုတော့သူကြီးညာလိုက်တယ်ကျင်ညာပြီးတော့ဒီ NNC လည်းပဲတေချာပြန်ပြီးတော့ရခိုင်ထက်တောင်းနေနေဖြစ်လာအောင်ဖွဲ့စည်းတယ်1952ခုနှစ်မှာတမျိုးသားလုံးကျွတ်ဆန္ဒကောက်ယူတယ်လွတ်လပ်ရေးလူချင်းလားမလူချင်းဘူးလားဆိုတော့ကောက်ယူတဲ့အချိန်မှာ1952ခုသူရဲ့တမိုင်းအရာ96တသမ9ရန်နှုန်းကလွတ်လပ်ရေးလုံးဝလူချင်းနေဆိုတော့အဖြစ်ထွက်လာ
ဒါပေမဲ့1952ခုနှစ်မှာတော့မြန်မာပြည်ကအင်အားကြီးတဲ့ဆော်လိုနာဂတွေကအိန္ဒိယကလူမျိုးနွယ်စုနာဂ90ကျော်ရဲ့ဥက္ကောင်းကိုဖျက်ခဲ့ရကနှစ်နိုင်ငံရှိကြည်ရေးကိုထိပါလာမှဆိုရင်ပြီးအဲ့ဒီတော့ကမြန်မာဝန်ကြီးချုပ်ဦးနုနဲ့အိန္ဒိယဝန်ကြီးချုပ်ပန္ဒစ်နေရူးတို့ဟာ1953ခုနှစ်မှာနှစ်ဖက်ဒေသနာဂနယ်ပယ်တွေကိုတွားရောက်ပြီးဒီကိစ္စတွေကိုဆွေးနွေးပါတယ်အင်္ဂလိပ်အုပ်ချုပ်စဉ်ကအတိုင်းနယ်နိမိတ်သတ်မှတ်မှုတွေကိုလည်းလုပ်ခဲ့ပါတယ်ဆော်လိုနာဂသဘုံတွေကိုလည်းမြန်မာစစ်ရေးတပ်ကနှိမ်နင်းနိုင်ခဲ့ပါတယ်အိန္ဒိယတပ်ကလည်းမိမိတို့နယ်မြေအေဂျင်စီအတွက်နာဂသဘုံတွေကိုစစ်တပ်နဲ့နေနေရကနာဂလက်နက်ကင်ပုံကမှုတွေဟာပေါ်ပေါက်လာခဲ့ပါတယ်။1964မှာတော့နာဂအမျိုးသားကောင်စီဟာအိန္ဒိယနဲ့စစ်ပြေးငြိမ်းပါတယ်။အ အဲ့ဒီမှာလည်းအယူအဆမတူတဲ့နာဂအကွဲပြည့်တွေလည်းထပ်စင်ပြီးပေါ်လာပါတော့တယ်မြေပေါ်မှာလှုပ်ရှားနေတဲ့နာဂအမျိုးသားကောင်စီဖွဲ့ကနေရှီလောင်းအကောင့်မန့်ဆိုတဲ့အိန္ဒိယဖွဲ့စည်းအုပ်ချုပ်ဘုံကိုလက်ခံလိုက်တာကြောင့်
နက်စီယန်ကဥက္ကပလံအဖွဲ့နဲ့နက်စီယန်အိုင်အမ်တို့ဟာမိမိတို့မျိုးနွယ်စုပေါ်အခြေခံမှုရယ်နာဂလွတ်လပ်ရေးတိုက်ပွဲအတွက်မဟာဗျူဟာချမှတ်ရေးမှာအခြေခံပြီးအယူအဆတွေမတူတဲ့အတွက်ကွဲခဲ့ကြပါပြီ။နက်စီယန်အိုင်အမ်ဟာ1996ခုနှစ်ကတည်းကအိန္ဒိယအစိုးရနဲ့နိုင်ငံရေးရဆွေးနွေးနေတာဆင်နှင်းလောက်ကြာခဲ့ပါပြီ။ဒါပေမဲ့လက်တွေ့အကောင်အထည်ပေါ်လာတာဒီတော့မတွေ့ရသေးပါဘူး။န Jangan.